အခုမြန်မာနိုင်ငံဟာကမ္ဘာပေါ်မှာလူမှောင်ခိုကူးမှုအဆိုးဝါးဆုံးနိုင်ငံတွေထဲကတစ်ခုဖြစ်တယ်ဆိုပြီးတော့အမေရိကန်ပြည်ထောင်စုကဒီထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်အဲ့တော့ဒီပေါ်မှာဘယ်လိုပြောနိုင်မလဲရှင့်
အော်ဒါလည်းဖြစ်နိုင်ပါတယ်ကျမတို့မှာတော့ကျမဒီ human trafficking ကိုဟိုတည်တည်ချာချာလုပ်တဲ့သူမဟုတ်တဲ့အတွက်တိကျတဲ့ဟိုသတင်းချက်လက်တော့မရှိဘူးဒါပေမဲ့ကျမတို့အမျိုးသမီးတွေအတွက်ကိုအဓိကပြဿနာဖြစ်နေတဲ့ကိစ္စတစ်ခုကတော့လူကုန်ကူးမှုလူမောင်ခိုကူးမှုဆိုပြီးတော့ကျမတို့အရင်တည်းကတော့ကျမတို့ဒါအမြဲတမ်းပြောနေပါတယ
်ဟုတ်ကဲ့ဆိုတော့အခုအမျိုးသမီးတွေလူမောင်ခိုကူးခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မခင်လေးတို့ဘယ်လိုလေးလာတွေ့ရှိလဲအများစုကဒီတရုတ်နိုင်ငံဘက်ကိုဒီရောင်းစားခံရတာအများစုရှိတယ်ဆိုတော့ဒီအခြေအနေတွေပေါ်မှာရောမခင်လေးတို့ဘယ်လိုများတွေ့ရှိထားတာမျိုးရှိလဲရှင့်ဟုတ်ကဲ့
ကျမတို့အရင်တော့ကတော့ဒီနယ်တွေမှာပေါ့နော်အမျိုးသမီးတွေကိုအသိပညာပေးတဲ့အလုပ်တွေလုပ်တဲ့အခါမှာနောက်စာတင်ကျောင်းတွေမှာလည်းကျမတို့ဒီ human trafficking နဲ့ပတ်သက်ပြီးတော့ဟိုအသိပညာပေးတဲ့အလုပ်တွေကိုလုပ်ပါတယ်လုပ်တဲ့အခါမှာအများစုကလည်းဒီတရုတ်နိုင်ငံကိုသွားတယ်အဲ့လိုသွားတဲ့အခါမှာကျမတို့အများမြင်နေတယ်လို့ဒီအမျိုးသမီးအကုန်လုံးကဘာမှမသိဘဲနဲ့ရောက်သွားပြီးဟိုရောက်မှရောင်းစားခံရတာဆိုတာမျိုးမဟုတ်ဘူးပေါ့နော်တချို့ကတကယ်ကိုကြီးကြီးပြူးမှနေမှာသူတို့လိုက်သွားမယ်အဲတရုတ်မြန်မာလောက်ရမယ်ဆိုလဲလောက်ပါမယ်ဆိုပြီးတော့သူတို့မိဘတွေအတွက်အနည်းဆုံးတော့ဘလောက်ပေါ့နော်ငွေအထုပ်ကလေးနဲ့ပေးခဲ့ရလို့ဆိုရင်ချိန်တ်ပါတယ်ဆိုပြီးတော့ပျော်ပျော်ရွှင်ရွှင်လိုက်သွားတဲ့သူတွေလည်းအံ့ဩဖော်ရတွေ့နေရတယ်မိဘကိုယ်တိုင်ကိုကကိုကြီးကြီးနဲ့အခြေခြေနဲ့နဲ့တည့်ရတာနဲ့ထည့်ပေးလိုက်တဲ့သူတွေလည်းရှိနေတာတွေ့ရတဲ့အခါကျတော့ဒါကဘာဟုတ်ပြလဲဆိုကျွန်တော်တို့နိုင်ငံမှာဆင်းရဲမွဲတေမှုကအဓိကပြဿနာအရင်းမြစ်ဆိုတာကိုပြပါတယ်
ဟုတ်ကဲ့အခြားဘလို့အခြေအနေတွေလည်းတွေ့တာရှိသေးလဲရှင်ဟုတ်ကဲ့
အဲ့ဒါကတော့ကျမဒါကတော့ပြည်နိုင်ငံပြင်ပပေါ့နော်အခြားနိုင်ငံကိုဒီလိုမျိုးရောင်းလူပေါင်းကိုကူတာရှိတယ်လို့ကျမတို့ပြည်တွင်းမှာကြီးပဲလည်းရှိပါတယ်ပြည်တွင်းမှာဆိုလို့ရှိရင်လည်းခြေလက်ကနေပြီးတော့မှမျိုးပေါ့နော်ကူလိုမျိုးပေါင်းကိုကူတာတချို့လူပွဲစားတွေနဲ့အဲလူတွေခေါ်လာပေးတယ်ဒီမှာအလုပ်လုပ်ဖို့တော့မဟုတ်ရင်အလုပ်လုပ်တဲ့အခါမှာလည်းဟိုကောင်းကောင်းမွန်မွန်လှုပ်ရဖို့မလှုပ်ရဖို့တဲ့ဒီကလေးတွေရဲ့ဒီ domestic worker တွေရဲ့ဟိုသူတို့အခြေအနေသူတို့လိုအပ်ချက်ကိုမစင်စားဘဲနဲ့ဒီ agent တွေကပေါ့နော်ဒီပွဲစားတွေကနေပြီးတော့မှကလိန်ကလေးလှုပ်ပြီးဟိုဘက်ကို၃လရောင်းလိုက်ဒီဘက်ကို၃လပို့လိုက်နေဆိုပြီးဂျားရရနေပွဲကားလုပ်နေတဲ့ဟာတွေကလည်းကျမတို့ကဒါ guidance ရဲ့စိတ်ဆန္ဒသဘောထားမပါဘဲနဲ့လှုပ်တဲ့ဟာတွေဖြစ်တဲ့အတွက်ဒါတွေကလည်းလူကုန်ကူးမှုရဲ့အသေးစားလေးတွေပေါ့ပြည်တွင်းမှာပဲဖြစ်နေတဲ့အသေးစားလေးလည်းအများကြီးရှိပါတယ်စိတ်ယုံလှုပ်ယုံတွေမှာအလုပ်ထားပေးတာပဲဖြစ်ဖြစ်ပေါ့နော်အဲ့ဒါမျိုးတွေကလည်းတကယ်တမ်းမှာတော့တော်တော်များများရှိပါတယ်
ကဲဆိုတော့အဲ့ဒီအစီရင်ခံစာထဲမှာပဲတွေ့ရတာကဒီမြန်မာနိုင်ငံမှာအခုချိန်ထိပေါ့လေကလေးစစ်သားစုဆောင်းမှုတွေလည်းလုပ်နေသေးတယ်ဆိုပြီးတော့သူတို့ထောက်ပြတာရှိပါတယ်ဒါပေမဲ့ကလေးစစ်သားတွေကိုအခုဒီတက်ကနေသူတို့ထောက်ခွာခွင့်ပေးနေတယ်ဆိုပေမဲ့လည်းအခုလိုအစီရင်ခံစာဒီရှိနေသေးတယ်ဆိုတော့ထောက်ပြချက်အပေါ်မှာရောမခင်လေးတို့ဘာကြားမိတာရှိလဲ
ကျွန်တော်တို့တော့အခုအဲ့ကလေးစစ်သားကိစ္စတွေပါလို့ဆိုတော့ ILO ကအဓိကဒီဘက်မှာအသိပညာပေးတဲ့အလုပ်တွေလုပ်နေရတော့ကျမတို့သိရဲဒီကိစ္စကျမတို့တည်တည်ချာချာဟို follow မလုပ်တဲ့အတွက်တော့မပြောနိုင်ဘူးဒါပေမဲ့ကလေးစစ်သားဆိုတဲ့အခါမှာကျမတို့ကဒီမြမတက်မတော်တခုရဲ့မဟုတ်ဘူးပေါ့အခြားတိုင်းရင်းသားလက်နက်ကင်ဖွဲ့တွေမှာလည်းဒီလိုကလေးစစ်သားတွေကိစ္စတွေကအများကြီးဖြစ်ဖြစ်ပြင်းပြကြောကြတာရှိတဲ့အတွက်ဒါကတော့ဟိုရှိနိုင်မှသေးတယ်ချက်ချင်းကြီးတော့လေဒီတက်တနာမပြေလည်နိုင်ဘူးပေါ့နော်ထပ်ပြီးတော့အစ်စ်လောက်တာမရှိရှိချင်မှလည်းရှိမယ်ရောနေသွားမယ်ပေါ့လုံးဝမရှိရမဟုတ်ဘူးရောနေသွားတာဖြစ်မယ်ဒါပေမဲ့အရင်ရှိပြီးသားကလေးစစ်သားတွေကလည်းဆက်ပြီးတော့ရှိနေတာတွေလည်းရှိနိုင်တယ်လို့တော့ကျွန်မမြင်ပါတယ
်ဟုတ်ကဲ့ဆိုတော့မြန်မာနိုင်ငံမှာလူကုန်ကူးမှုတိုက်ဖျက်ရေးဥပဒေကို2005ခုနှစ်ကပြဋ္ဌာန်းပြီးတော့အတည်ပြုပြဋ္ဌာန်းပြီးတော့အရေးယူနေတယ်ဆိုပေမဲ့ဒီလူမောင်ခိုကူးတဲ့သူတွေကိုအရေးယူတာတွေဖမ်းဆီးဖော်ထုတ်တာတွေကရောကျဉ်းနှံ့အားရလာနိုင်စရာရှိပါသလားမခင်လေးဘယ်လိုသုံးသပ်ပါလဲရှင့်
အဲကျမတော့အဲ့ဒါကျင်းတဲ့အာရမှုမရှိဘူးလို့ပဲပြောချင်ပါတယ်။ဘာလို့လဲဆိုတော့သူတို့ဖမ်းလိုက်တယ်ဆိုတိုင်းလည်းအဲတရောက်လောက်အဓိကတော့ဒီလူကုန်ကူးခံတဲ့လူတွေကိုပြန်ပြီးတော့ကယ်ဆယ်ရေးစခန်းကိုပို့တယ်ပြီးတော့မှသူတို့နေရက်ထံပြန်ပို့တယ်ဆိုပေမဲ့တကယ်ကြီးကြီးမားမားဟိုမှလုံနေတဲ့လူတွေကကင်းလွတ်နေသေးတယ်လို့ပဲကျမကတော့မြင်တယ်။အဲ့ဒီအတွက်ဟိုအသေးမွှားလေးတွေပဲခိုင်းကြခိုင်းနှားလေးတွေပဲပြီးပြီးတော့ကြီးကြီးကျယ်ကျယ်လုံနေတဲ့လူတွေကအာဏာရှိတဲ့လူတွေအရင်ခေတ်ကပေါ့နော်အာဏာရှိတဲ့လူတွေနဲ့တနည်းတစ်ပုံပတ်သက်တာတွေအဲ့လိုမျိုးပေါ့ဆိုတဲ့အခါကျတော့ကင်တွေ့ရတာလဲနည်းနည်းများအဲဖက်နေလို့လားဆိုတဲ့ဟာမျိုးလဲကျမတို့မှာတန်လျာရှိနေပါတယ်
ဟုတ်ကဲ့အခုလူကုန်ကူးမှုအများဆုံးခံရတဲ့နေရာတွေကအဓိကပေါ့နော်ဟိုတိုင်းရင်းသားဒေသတွေနဲ့စီးရင်နွမ်းပါတဲ့နေမျိုးတွေတောရွာတွေကဖြစ်မလားမခင်လေးတို့ဘယ်လိုတွေ့ရတာရှိလဲရှင်
အဲ့ဒါကတော့နှစ်ခုစလုံးရှိနိုင်ပါတယ်တချို့ကျတော့လေလူကုန်ကူးခံရတဲ့ လို့မထင်မဲနဲ့မျိုးပေါ်မှာဥမာဟုတ်တယ်စီးရဲနွမ်းပါတာဟုတ်တယ်ကြေးလက်မှာကျမတို့ကအခုနေရာစိုက်ပျိုးရေးကိစ္စတွေကဘလို့မှစီးပွားမဖြစ်နိုင်ဘူးရာသီဥတုကြောင့်ဒီလိုတွေအမျိုးမျိုးပြဿနာတွေကြောင့်ဆိုတော့တို့ကဟိုပြပကိုထွက်ပြီးတော့လှုပ်လှုပ်ချင်တယ်ဒီလိုမျိုးနဲ့ပဲဖြစ်တာဆိုတော့လုံးဝစီးရဲနွမ်းပါတာမဟုတ်ပေမဲ့လည်းအချိန်လေးတစ်ခုရှိတယ်ဆိုတာတော့မှတို့လူကုန်ကူးခံရတဲ့အနေအထားမျိုးရှိနိုင်တယ်စီးရဲနွမ်းပါတဲ့သူတွေတိုင်းရင်းသားဒေသတွေကတော့ပိုဆိုးတာပေါ့ဘာဖြစ်လို့လဲဆိုတော့တို့မှာအသိပညာလည်းကြွကြွဝါးမရှိဘူး။ကျမရဲ့နေတဲ့အိမ်ရှိမှဆိုရင်လည်းမျိုးဆောင်တို့မှာဒီလိုမျိုးအေဂျင့်ပေါ့နိုင်ငံသားကိုပို့တဲ့အေဂျင့်တစ်ခုရဲ့ဟိုလူနေတိုက်ခန်းလို့ယူဆတဲ့အခန်းတစ်ခန်းရှိရဲ့အဲ့အခန်းကိုဆိုရင်ဥပမာအားဖြင့်15ယောက်10ယောက်လောက်ဒီလိုနေရလာတဲ့ပုံစံမျိုးတွေနဲ့အမျိုးသမီးတွေတက်တက်အမျိုးသားတွေတက်တက်တတုတ်ပြီးတတုတ်တလာချင်းမှနော်လားလိုက်မှလားနေရတွေ့တယ်ဒါပေမဲ့ကျမတို့ကရက်ွက်ထဲကလူတွေဖြစ်တဲ့အတွက်အရင်ကြီးလည်းမဆက်စုဘူးဒါပေမဲ့ကြည့်နေတဲ့အခါမှာတို့ဘာတွေလောက်ကြမှန်းတော့မသိဘူး2ရက်3ရက်လာနေတယ်ပြီးရင်အဲ့လူတွေမရှိတော့ဘူးဆိုတော့ဒီလိုမျိုးပေါ့ဒီစင်းရဲနွမ်းပါလို့တွေမဟုတ်ဘူး။ဂျန်တဲ့သူတွေလည်းအများကြီးရှိနေနိုင်တယ်။လူလူတတနဲ့တွားကျင်လာကျင်တယ်။ဒီပုံမှန်မှအမျက်ထုတ်မှုတွေကလည်းလူကုန်မှုကိုဖြစ်စေတယ်လို့ထင်တယ်။တချို့ကျတော့လူကုန်ကူးတာလို့တော့ပထမပိုင်းကမဟုတ်ပေမဲ့နောက်ပိုင်းမှာသူတို့မှတင်းချက်လက်တွေမှန်မှန်ကန်ကန်မရတဲ့အတွက်လူကုန်ကူးမှုပုံစံမျိုးကိုပြောင်းသွားပြီးတော့ဖြစ်သွားတဲ့ပုံစံမျိုးတွေလည်းရှိမယ်လို့တော့ကျွန်မထင်ပါတယ်။
အခုမခင်လေးပြောပြခဲ့တဲ့အခြေအနေတွေအားလုံးဟာတိုင်းပြည်မှာစီးပွားရေးကျက်တဲတဲ့အလုပ်ကိုင်းရှားပါတဲ့အထူးသဖြင့်တော့စီးရဲနွမ်းပါမှုနှုံမြင့်တာအဲ့ဒါတွေကအဓိကအခြေခံဖြစ်ကြမလားရှင
်ဟုတ်ပါတယ်စီးရဲနွမ်းပါတဲ့ဟာကတော့အဓိကအခြေခံဖြစ်တဲ့စီးပွားရေးခွင့်လန်းနေပေါ့နော်ကျွန်တော်ကစီးရဲတော့စီးရဲမယ်ဒါပေမဲ့ကိုယ်တိုင်ပြည်တွင်မှာစီးပွားရေးခွင့်လန်းနေအလုပ်ကိုင်းခွင့်လန်းနေရှိမယ်ဆိုရင်တော့ဘာပဲပြောတိုင်းပြည်ပြင်ပကိုစွန့်ခွာပြီးတော့တွားဖို့ဆိုတာတို့မဟုတ်ရင်ကိုယ့်ရဲ့နေရက်ကိုစွန့်ခွာပြီးတော့တွားဖို့ဆိုတာတော်တော်စဉ်းစားကြမယ်လို့ထင်တယ်အခုတော့ဘာပဲပြောညှော်လင်းချက်တစ်ခုနဲ့တွားကြရဲအဲ့ဒီနောက်ပိုင်းမှာဖြစ်လာတဲ့ကိစ္စကိုလည်းသက်ဆိုင်ရာတာဝန်ရှိတဲ့သူတွေကတိတိယောက်ဖြည့်ရှင်းနိုင်မှုနေတဲ့အခါကျတော့ဒီပြဿနာတွေကထပ်ထပ်ပြီးတော့ပဲပေါ်နေတယ်လူတွေကလည်းထပ်ထွက်နေတယ်ပြဿနာတွေကလည်းထပ်ရှိနေပြီးတော့တကယ်ရင်းမြစ်ကိုကျမတို့ကဖြည့်ရှင်းနိုင်ဖို့မှာအားနည်းနေသေးတယ်လို့ပဲမြင်ပါတယ်
โอเคမခင်လေးခုလို့ဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်